Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ10ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့တရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်ခီးစဉ်ဖြစ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဒီကနေ့ပဲပြည်ချင်းမြို့တော်ရောက်သွားပါတယ်။အောက်ရီလိုက်စားမှုအရှုပ်တော်ပုံတွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA က2026ခုနှစ်ကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုစိုင်းငံ့ထားလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့သူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုလည်း၄ရက်တာအလဲပတ်ခီးစဉ်ဒီကနေ့ရောက်ရှိတာနဲ့ပတ်သက်လို့ကတော့
အစောပိုင်းကဒေါ်အောင်ဆန်းစုကြည်ကလိုဘယ်ဆုရှင်ဖြစ်တဲ့အတွက်အနောက်တိုင်းကိုလိုလားသူအဖြစ်သဘောထားကြတာများလားပေါ့နော်ဒါပေမဲ့လို့အခုနောက်
တရုတ်မြန်မာဆက်ဆံရေးအပေါ်လေ့လာနေသူတို့ဖြစ်တဲ့ဒေါက်တာလာကျော်စောပါရှင်တရင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြပေးပါမယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ HRW လူအခွင့်အရေးအဖွဲ့ရဲ့တိုက်တွန်းချက်တွေနဲ့ပတ်သက်လို့ပြန်လည်တင်ပြချက်နဲ့အတူလော်ကီလာတိုင်းရင်းသားညီလာခံကနေတိုင်းရင်းသား15ဦးနဲ့ဖွဲ့လိုက်တဲ့အစင်းမြင့်ညီနိုင်ရေးအဖွဲ့ကနေဘာကိုသဘောတူညီမှုရလိုက်ကြသလဲဆိုတာကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ထိပ်တန်းရောက်တဲ့တွင်ကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင်။
တရုတ်နိုင်ငံထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဒီကနေ့ပဲပေကျင်းမြို့တော်ကိုရောက်သွားပါပြီ။ပထမဆုံးချင်းခီးစဉ်ဖြစ်တနင်္ဂနွေနေ့ထိတရုတ်နိုင်ငံမှာရှိနေမဲ့ဒေါ်အောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းဖြင့်ဝန်ကြီးချုပ်လီကတ်ချင်တို့ဖြင့်အာဏာရကွန်မြူနတီပါတီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါ။ဆီဆွေရည်လက်ထက်ကလေးကမြန်မာနိုင်ငံပေါ်နိုင်ငံရေးအရဩစာလွှမ်းမိုးမှုရှိတယ်လို့အများကမြင်နေကြပေမဲ့မကြသေးတဲ့နေ့တွေကဆက်လို့နေဆက်တီသားမှာလက်နက်ကန်ပြုကတ်တွေဖြစ်ပွားနေရတဲ့အပအဝင်နှစ်နိုင်ငံဆက်ဆံရေးမှာအဖို့တစ်ဖြစ်စရာတွေကြုံနေရချိန်မှာပဲအာဏာရတရုတ်ကွန်မြူနတီပါတီကဒေါ်အောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်။အစိုးရပိုင်းစင်ဝါသတင်းဌာနကတော့လွန်ခဲ့တဲ့9နှစ်လောက်ကဆက်လို့မြေဆုံဆဲစီမံကိန်းနဲ့ကျင်းနီထုတ်လုပ်ရေးလုပ်ငန်းတွေမှာပြဿနာတွေပေါ်ခဲ့ရတဲ့နှစ်နိုင်ငံဆက်ဆံရေးမှာဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအပေါက်လက္ခဏာဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်လိမ့်မယ်လို့ဖော်ပြခဲ့တာပါ။အကဲကတ်တချို့ကတော့ဒီနေ့နောက်ပိုင်းမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲတွေနောက်ပိုင်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနေနဲ့နိုင်ငံရေးအရဩစာကြီးမားလာနိုင်ခြင်းရှိတဲ့အတွက်တရုတ်နိုင်ငံကယဉ်နှင်းမှုတိစောက်ဖို့ကြိုးစားတဲ့လုပ်ရည်အဖြစ်နဲ့လည်းမြင်နေကြပါတယ်။လူခွင့်ရေးလှူရှားသူတွေကတော့ငါးရက်ကြာတရုတ်ပြည်ခီးစဉ်တွင်ဒေါ်ဆန်းစုကြည်လိုပဲငင်းကြဲနိုဘယ်ဆုရှင်တူဖြစ်တဲ့တရုတ်နိုင်ငံကတက်ကြွလှူရှားသူလူရှောင်ဖို့လွတ်မြောက်ရေးတရုတ်စိုးရွားကိုဖိအားပေးပြောဆိုဖို့လည်းတိုက်တွန်းနေကြတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟောင်လေးကတော့တရုတ်နိုင်ငံရဲ့တည်ဆဲဥပဒေအရတရားရုံးကဆုံးဖြတ်ထားတာတွေကိုပြောင်းလဲလို့မရနိုင်တဲ့အကြောင်းဒီကနေ့ပဲဘေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
American နိုင်ငံကြီးထံ၌အစိုးရခန်းဆောင်မှာတရုတ်နိုင်ငံရဲ့လက်နက်မပြန့်ပွားရေးလှုပ်ဆောင်ဖို့အတွက်တန်တိထံချထားတာနဲ့ပတ်သက်ပြီးစိုးရင်ကြောင်းဖော်ပြထားတာအတွက်အံ့ဩခဲ့ရတယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနကဒီကနေ့ဗုဒ္ဓဘူးနေမှာပြောကြားလိုက်ပါတယ်။စိုးရင်စိတ်ပူစရာကောင်းတဲ့နိုင်ငံတွေကိုတရုတ်အစိုးရကဒုံးကျည်လက်နဲ့အစိတ်ပိုင်းတွေဆက်ပြီးပေးနေတယ်လို့တရုတ်နိုင်ငံဟာသူ့ရဲ့ဇီဝနည်းပညာအခြေခံအဆောက်အအုံကိုတိုးတက်အောင်ဆက်လုပ်နေပြီးတခြားလှုပ်ဆောင်မှုတွေအတွက်ပါတုံ့နိုင်ခြင်းရှိတဲ့ဇီဝနည်းပညာရဆိုင်ရာတွေကိုပါလှုပ်ဆောင်နေတယ်လို့ American နိုင်ငံကြီးထာနာကပြောပါတယ်တရုတ်နိုင်ငံဟာလက်နက်မပြန့်ပွားရေးအတွက်အရေးကြီးတဲ့လှုပ်ဆောင်မှုတွေလုပ်ခဲ့တယ်လို့တရုတ်နိုင်ငံကြီးထာနာပြောခွင့်ရဟုံးနေကပြောပါတယ်ဒါအပြင်တရုတ်နိုင်ငံရဲ့ကြိုးပမ်းမှုတွေနဲ့လှုပ်ဆောင်မှုတွေအတွက်အမေရိကန်ကအပြည့်အဝထောက်ခံမှုတွေအတော်ပေးခဲ့ပေမဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့စာတမ်းမှာတရုတ်နိုင်ငံဟာအရင်ပုံစံတိုင်းလှည့်ပြားနေတယ်ဆိုတဲ့ရေးတင်းတဲ့မှတ်ချက်မျိုးတွေချခဲ့တယ်လို့လည်းပြောပါတယ်ဒါကိုတရုတ်အစိုးရကအံ့ဩမှုနဲ့အတူကျေနပ်မှုမရှိဆုံးဖြစ်ပြီးအခြေအမြစ်မရှိတဲ့အမေရိကန်ပြည်ထောင်စုရဲ့ဒီမှတ်ချက်တွေလုံးဝကန့်ကွက်တယ်လို့လည်းပြောကြားခဲ့ပါတယ်
။ရှေ့လေမန်ဒီတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးဆက်မြန်ယောဂပြန့်နှံ့မှုပြဿနာကိုကန့်တွဲဖြစ်ရှင်းမှုတောင်ကိုရီးယားသမ္မတပက်ကွန်ဟေဟာရှေ့သတင်းပတ်အမေရိကန်ပြည်ထောင်စုကိုသွားမဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမဲ့ခီးစဉ်ကိုပြန်စီစဉ်မယ်လို့လည်းသမ္မတယုံကပြောဆိုခဲ့တာပါ။မာစီယောကကြောင့်နောက်ထပ်လူနူးသေဆုံးခဲ့တဲ့အကြောင်းဒီကနေ့ထပ်မံအတည်ပြုကြေညာခဲ့တဲ့အတွက်လည်းအခုဆိုရင်သေဆုံးသူစုစုပေါင်း9ယောက်ထိရှိသွားပါပြီ။သေဆုံးသွားသူ2ဦးဟာအသက်60ကျော်နဲ့80ကျော်အရွယ်တွေဖြစ်ကြပြီးကျန်းမာရေးပြဿနာအခံရှိသူတွေဖြစ်တယ်လို့လည်းတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါရတယ်။ယောဂကူးစက်ခံရသူ73ဦးထပ်မံတွေ့ရှိကြောင်းကြေညာခဲ့တဲ့အတွက်စုစုပေါင်းလူနာရေတွက်ဟာလည်း108ယောက်ထိရှိသွားပါပြီ။ကူးစက်မှုတွေအားလုံးကတော့ဆေးရုံတွေမှာသာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။မကြာသေးခင်ကတောင်ကိုရီးယားနိုင်ငံကိုခီးသွားပြီးပြန်ရောက်လာ သူအသက်22နှစ်အရွယ်အမျိုးသမီးတူဖျားနာပြီးနာဆင်းနေတဲ့အတွက်ဆေးရုံကိုအပြေးလွှာပို့ပေးခဲ့ရတဲ့ဟောင်ကောင်ညွန်းကစတော့ဈေးကွက်မှာတော့ဒီကနေ့လှုပ်လှုပ်ရှားရှားဖြစ်ခဲ့ရပြီးအစုရှယ်ယာဈေးတွေလည်းတရာခန်းလုံးကျဆင်းသွားပါတယ်။ဟောင်ကောင်အာဏာပိုင်တွေကတော့တောင်ကိုရီးယားကိုခီးသွားမဲ့သူတွေအတွက်ဒီသတင်းပတ်ထဲမှာပဲသတိပေးချက်ထုတ်ပြန်ထားတာပါ။ဒေသတွင်းကတခြားနိုင်ငံတွေမှာလည်းတောင်ကိုရီးယားနိုင်ငံကိုခီးသွားမဲ့သူတွေအတွက်သတိပေးချက်တွေထုတ်ပြန်ခဲ့ကြသလိုတုတ်ခွေးရောဂါလက္ခဏာမျိုးတွေကိုသတိထားစောင့်ကြည့်ကြဖို့လည်းညွှန်ကြားထားကြပါတယ်။
အိန္ဒိယနိုင်ငံဟာဆူရတဲ့မုတ်တုံမိုးတံကိုဆက်ပြီးခံနေရပါတယ်။အရှေ့မြောက်ပိုင်းကအာတန်ပြည်နယ်ထဲမှာပြီးခဲ့တဲ့ရက်တွေအတွင်းမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးတဲ့တံကိုခံနေရတာပါ။အာတန်ပြည်နယ်ထဲကဒေသ၈ခုမှာနေတဲ့လူပေါင်း၈000လောက်ကိုထိခိုက်စေမယ်လို့အဆိုအရစင်းစရာတွေမှာဖော်ပြထားတယ်လို့ရွာပေါင်း200လောက်ရေကြီးတဲ့တံကိုခံနေရတာပါ။လက်ခင်ပါနဲ့ဆောင်နစ်ပါဒေသတွေဟာအဆိုအရဆုံးတံခံနေရပြီးလူပေါင်း5000လောက်အိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။ရေလွှမ်းနေတဲ့မြေဟက်တာ4000လောက်ရှိနေပြီးရွာသားတွေဟာဝလုံးတွေနဲ့ထောက်ဆန်းပြီးသွားနေကြရတာပါ။အဆိုအရစီကအကူအညီတွေဘာမှမရဘူးလို့လည်းရွာသားတွေကပြောပါတယ်။အစိုးရကတော့ကျင်းစုကီယာဒေတာမှာဒုက္ခသည်စခန်း3ခုကိုဖွင့်ပေးထားတာမို့ဝင်းကျင်ရွာပေါင်း200လောက်ကရေဘေးဒုက္ခသည်တွေခိုလုံနေကြပါတယ်။အာတန်ပြည်နယ်တဘာဝဘေးဒဏ်ကယ်ဆယ်ကူညီဆိုင်ရာအဖွဲ့ကတော့ပြည်နယ်ထဲမှာသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့အဆင့်မြင့်ရာရှိပြီးပါဝင်ပတ်သက်နေတဲ့အကျင့်ပြည့်ချက်ဆမှုအရှုပ်တော်ကြောင့်2026ခုနှစ်ကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုဆိုင်းငံ့ထားလိုက်ပါတယ်။လက်တလောအချိန်မှာအင်ရှင်ဖြစ်ရွေးချယ်တဲ့လုပ်ငန်းတွေကိုစလုပ်မယ်ဆိုရင်ဘာမှအဓိပ္ပာယ်ရှိမှလည်းမဟုတ်ဘူးလို့ FIFA တွင်းရင်းမှုချုပ်ဂျေရွန်ဗာကတ်ကဒီကနေ့ပဲရုရှားနိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုလက်ခံကျင်းပမဲ့အင်ရှင်နိုင်ငံဖြစ်2019ခုနှစ်ကျရင်မလေးရှားနိုင်ငံမှာ FIFA အဖွဲ့ဝင်တွေကရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမဲ့အခုအခါဆုံးဖြတ်ချက်ချမဲ့အချိန်ကိုရှင်းရှင်းလင်းလင်းမသိရတော့ပါဘူး။အင်ရှင်ဖြစ်ကမ်းလှမ်းမဲ့နိုင်ငံတွေထဲမှာတော့အမေရိကန်၊ကနေဒါ၊မက္ကဆီကိုနဲ့ဥရောပနိုင်ငံတွေပါဝင်လိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။FIFA တာဝန်ရှိသူ9ယောက်နဲ့အမှုဆောင်ရရှိ9ယောက်ကိုတော့ငွေချေးမတမာမှုတရားမဝင်လွှတ်ပြမှုငွေမဲခွာချမှုတွေအပါအဝင်ဆွဲချက်အများပြားနဲ့အမေရိကန်ကပြီးခဲ့တဲ့လတည်းမှာပဲတရားစွဲဆိုထားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံကလည်း2018နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်နိုင်ငံတွေဖြစ်ရုရှားနဲ့ကတားနိုင်ငံတွေကိုရွေးချယ်ရမှာမမှန်မကန်ဆောင်ရွက်မှုငွေမဲခွာချမှုဆွဆွဲချက်တွေပေါ်တိကျစုံစမ်းစစ်ဆေးနေပါတယ် FIFA ဥက္ကဋ္ဌဆက်ဘလက်တာကတော့ပြစ်မှုတစုံတရာနဲ့အရေးယူမခံရပေမဲ့လည်းအချင်းပြချက်ဆမှုအရှုပ်တော်ပုံတွေကြောင့်ယာရုကနှုတ်ထွက်မဲ့အကြောင်းကြေညာထားပြီးဒီနှစ်ဒီဇင်ဘာလကနေ၈နှစ်မတ်လအတွင်းဥက္ကဋ္ဌတူမရွေးချယ်နိုင်ငံကာလမှာဆက်လက်တာဝန်ယူသွားမယ်လို့လည်းပြောဆိုထားပါတယ
် IS စစ်သွေးချောက်ဖွဲ့ကိုတိုက်ထုတ်နေတဲ့အီရတ်တပ်တွေအတွက် American Pentagon စစ်ဌာနချုပ်ကအကူအညီတွေကိုတုံးမြင့်ပေးဖို့ဆက်လက်လှုပ်ဆောင်နေချိန်မှာပဲ American သမ္မတ Barack Obama ကယာနဲ့ချီတဲ့စစ်ရေးလေ့ကျင့်ပေးသူတွေကိုဒီသတင်းပတ်လောက်ထဲအီရတ်ကိုထပ်မံဆေးလွတ်ဖို့အတွက်ဆုံးဖြတ်ချက်ချမှာဖြစ်ကြောင်း American တာဝန်ရှိသူတွေကပြောပါတယ်အီရတ်တပ်တွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့အကြံပေးဖို့အတွက်နောက်ထပ် American တပ်သား900လောက်ကိုထပ်မံဆေးလွတ်ဖို့စီစဉ်နေတာပါအီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းကနေရာအတော်များများကိုတိမ့်ပိုက်ထားတဲ့စစ်သွေးကြော်တွေကိုတိုက်ထုတ်နေတဲ့အီရတ်တပ်တွေထတ်တလဲလဲအရှုံးနဲ့ရင်ဆိုင်နေရတဲ့နောက်ပိုင်းမှာသမ္မတအိုဘားမားကမနစ်ကအမေရိကန်တပ်သား3000ကိုဆေလွတ်ဖို့အတွက်ခွင့်ပြုခဲ့တာဖြစ်ပြီးအခုထပ်မံဆေလွတ်ဖို့ပါအခုအစီအစဉ်မှာတော့ Embarkain နဲ့မှာလေ့ကျင့်အခြေစိုက်စခန်းတွေကိုဖွင့်နေမှာဖြစ်ပြီးဒါက Embarkain ကိုပြန်ပြီးထိန်းချုပ်ဖို့အတွက်ကြိုးစားရမှာအရေးပါတယ်ဆူနီတိုက်ခိုက်ရေးသမားတွေအတွက်ပံ့ပိုးမှုကောင်းကောင်းပေးနိုင်မယ်လို့လည်းတာဝန်ခံအရာရှိတွေကပြောပါတယ်အီရတ်တပ်တွေဟာမနစ်ကစစ်သွေးကြော်ရေးအောက်ရောက်သွားတဲ့ Embarkain မြို့ရာမာဒီတဝက်ကိုပြန်လည်တိမ့်ပိုက်ဖို့ကြိုးစားရမှာဒီပြည်သူစစ်တွေကအကူအညီပေးခဲ့တာဖြစ်ပါတယ်အခုဆေလွတ်မဲ့အစီအစဉ်သေးစိတ်ကိုဖွင့်မပြောပေမဲ့ရွေးချယ်နိုင်တဲ့လမ်းတွေကိုသမရအင်ဗျူကစဉ်းစားနေတယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရအလစ်စတာဘတ်စကီကမနေ့ကပြောပါတယ်ဒီထက်မှဆေးလေ့ကျင့်သူတွေထပ်မံဆက်လွတ်တာပါဝင်တယ်လို့ဆိုပါတယ်
အချင်းနိုင်ငံတောင်ပိုင်းကခနက်ချီအောင်ဖျားရောင်းတစ်ခုနဲ့အထက်ကန်ဘုံခွက်တက်ခတ်မှုတစ်ခုဒီကနေ့ဖြစ်ပွားရမှာတော့လူလေးဦးထိခဲ့တဲ့ရရသွားပါတယ်တက်ခတ်မှုမှာပါဝင်ခဲ့သူနောက်ထပ်လူနှုတ်ဦးကိုရဲတပ်ဖွဲ့ဝင်တွေကတပ်ပစ်ခဲ့ပြီး တဟန်ရသူတွေထဲမှာတော့ကမ္ဘာလဲခီးသွားတွေမပါဘူးလို့လည်းအီချစ်အာနာဝန်ကပြောပါတယ်။တကယ်ခံခဲ့ရတဲ့နိုင်မြကန်နဘေးကလော့ဆာမျိုးထဲမှာရှိတဲ့ဖျားကြောင်ဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့နယ်မြေထဲမှာတည်ရှိပါတယ်။တကယ်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူး။ AS Islam စစ်သူကြွားတွေကတော့အီချစ်နိုင်ငံဆိုင်းနိုင်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေကိုအဓိကပြစ်မှတ်ထားပြီးဘုံခွဲတိုက်ခိုက်တာတနက်နဲ့ပြစ်ခတ်တာတွေကိုမကြသေးခင်နှစ်တည်းကစလို့စတင်လှုပ်ဆောင်လာနေကြတာပါ။အခုကသမ္မတဖြစ်နေတဲ့ Abdel Fattah El-Sisi က2013ခုနှစ်မှာအီချစ်စစ်တပ်အကြီးအကဲဖြစ်နေတာဝန်ယူနေစဉ်အစ္စလာမ်ဝါဒီသမ္မတဟောင်းမိုဟာမက်မော်စီကိုယာရုကဖယ်ရှားခဲ့ခြင်းကစလို့စစ်သွေးကြွရီရဲ့တိုက်ခိုက်မှုတွေကလည်းပုံများလာတာဖြစ်ပါတယ်
။ဘန်စင်ဖွင့်ထားသူတွေရှိကယူရိုငွေတန်းပေါင်းများစွာကိုခိုးယူခဲ့မှုအပါအဝင်နိုင်ငံတကာကကိုယ့်ရဲ့အချက်လက်တွေကိုခိုးယူမယ်လို့တန်တရားရှိသူ50လောက်ကိုဖမ်းဆီးလိုက်ပြီလို့ EU ဥရောပသမဂ္ဂတရားရေးဌာနကပြောပါတယ်။ဥရောပဘန်စင်ဖွင့်ထားသူတွေနဲ့ဥရောပကနေပြည်ပကိုငွေလဲတာတွေကနေဒေါ်လာ 6.8 တန်းလောက်အခိုးခံရမှုအတွက်စုံစမ်းအားနဲ့တန်တရားရှိသူ49ဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးသူတို့အထက်ကအများစုဟာနိုင်ဂျီးရီးယားနဲ့ကင်မရွန်နိုင်ငံတွေကဖြစ်တယ်လို့ဆိုပါတယ
်။ပုတ်ထူနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဒီကနေ့မနက်6နာရီကျော်မှထိုင်းနိုင်ငံဘန်ကောက်မြို့ကတက္ကသိုလ်သွားရောက်ခဲ့ပါတယ်။ဒီခီးစဉ်မှာဘာရီဆွေးနွေးမယ်ဆိုတာထုတ်ပြန်ထားတာမရှိပေမဲ့တရုတ်မြန်မာနယ်စပ်အရေးအပါအဝင်လက်ဗရောင်းနောင်စီမံကိန်းနဲ့မြစ်ဆုံစီမံကိန်းအရေးတွေကိုဆွေးနွေးဖွဲ့ရှိတယ်လို့သုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်။
ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုဇွန်လ10ရက်နေ့ကနေ14ရက်နေ့အထိတွားရောက်ဖို့ရှိနေခဲ့တာပါဒီကနေ့မနက်မှာတော့ဒီခီးစဉ်အတွက်ရန်ကုန်မြို့ကထွက်ခွာသွားခဲ့ကြောင်း NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကပြောပါတဲ့
မင်းခြံလိုက်ဆန်းထွက်သွားပါတယ်ခြံလိုက်ဆန်းဘန်ကောက်ဇွန်လ10ရက်နေ့ကိုမြန်မာပြည်ကဒီဒီကျင်းပေါ်ခြံနိုင်ငံသားမှဒီရဲ့နာမည်ကတော့လက်ရှိပါတယ်အဲ့ဒီလက်ကတော့လည်းလူတွေကတော့သူကြီးရဲ့ဒါကတည်းမှအောင်နောက်ဆုံးတော့နေရာဖြစ်တဲ့ဒုဖြိုးမင်းလေးနဲ့ဖြိုးစီရတော်တို့ပါတော့ပါတယ်
လေရကြခီးစဉ်အတွင်းမှာတရုတ်နိုင်ငံတမရဝန်ကြီးချုပ်တို့နဲ့တွေ့ဆုံမှဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အဓိကဆွေးနွေးမဲ့အချက်တွေကိုတော့ထုတ်ပြန်ထားတာမရှိပါဘူးတရုတ်နိုင်ငံမှာနေထိုင်ပြီးတရုတ်မြန်မာဆက်ဆံရေးအပေါ်လေးလာနေသူတဦးဖြစ်တဲ့ဒေါက်တာလှကျော်စောကဒီခီးစဉ်နဲ့ပတ်သက်ပြီးတရုတ်မီဒီယာတွေရဲ့သုံးသပ်ဝေဖန်နေမှုကိုအခုလိုပြောပါတယ်
အစောပိုင်းကဒေါ်အောင်ဆန်းစုကြည်ကနိုဘယ်ဆုရှင်ဖြစ်တဲ့အတွေ့အနောက်တိုင်းကိုလိုလားသူအဖြစ်သဘောထားကြတာများတာပေါ့နော်ဒါပေမဲ့လို့အခုနောက်ပိုင်းဒေါ်အောင်ဆန်းစုကြည်ကတရုတ်ပြည်နဲ့ပတ်သက်လို့ပြောတာဆိုတာတွေကိုကြည့်ပြီးတော့တရုတ်ပြည်ဘက်မှာရမလို့တဲ့နိုင်ငံရေးသမားလို့သဘောထားတာပေါ့ဗျာအဲ့ဒီအတွေ့ဟိုတရုတ်မျိုးတွေကသဘောကျတဲ့သဘောရှိတယ်အဲနောက်တစ်ခုကလည်းအစောပိုင်းကနေဇာမဖုန်းတွေမှာကြာပြီးတော့လူတွေဘာတွေတည်တဲ့ကိစ္စမှာဒီအစိုးရကစိတ်ပြီးတော့ပြင်းပြင်းထန်ထန်မပြောဘူးဆိုပြီးတော့သူတို့ကိုမကာကွယ်ဘူးဆိုပြီးတော့ဖြစ်နေတာအဲ့တော့အခုချိန်မှာတော့အဲတရုတ်ကကောင်းဆောင်တွေကတန်ကင်းတမန်ကင်းကိုပြုတ်ပြုတ်ပြောင်းပြောင်းအသုံးချပြီးတောင်းတန်းစုကြည်ကိုဖိတ်လိုက်တဲ့အတွေ့အဲတရုတ်ကလူတို့ကလည်းသူတို့ကောင်းဆောင်တွေကိုသဘောကျနေတောင်းတန်းစုကြည်လာလို့ရှိရင်တော့ဘာမှပြည်သူလူတို့ကတရုတ်ကပေါ်ဆန့်ကျင်တဲ့လေသာနေပါရင်ရောသွားနိုင်မယ်လို့လည်းတွေ့တယ်ဖြစ်နေတယ်။အဲ့ဒီလိုအရေးကားတွေတွေ့ရပါတယ်။အဲ့တော့ Dorm Sense ရတဲ့အဖြစ်ဟိုလူတို့ကိုချင်းချင်းကြားဆက်ဆံရေးကိုပုံပုံလုပ်ဆောင်ဖို့တရုတ်ကမှချက်ချင်းကြီးပုံပုံလုပ်ဆောင်ဖို့တိုက်တွန်းထားတာတွေပါလေတွေ့ရပါတယ်။
တရုတ်မီဒီယာတွေရဲ့ဖော်ပြချက်အရဒီခီးစဉ်အတွင်းမှာလက်တလောတင်းမာမှုရှိနေတဲ့နေဆက်ဒေတာအရေးကိုတရုတ်နိုင်ငံဘက်ကဆွေးနွေးပွဲရှိတယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့ကတော့ဒေသခံပြည်သူတွေလက်မခံတဲ့မြန်မာပြည်ကတရုတ်စီမံကိန်းတွေအရေးကိုဆွေးနွေးပွဲရှိတယ်လို့လည်းဆက်ပြောပါတယ်
။ရောင်းမောင်ကိစ္စမျိုးတွေကတော့ဒေါ်အောင်ဆန်းစုကြည်ကပြောနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟာတရုတ်အစိုးရအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုထည့်သွင်းစဉ်းစားဖို့နော်။အဲအစိုးရချင်းဆက်ဆံပြီးတော့ပဲအဲလက်သိပ်ထိုးပြီးတော့မလုပ်ဖို့ဒီလိုကိစ္စမျိုးတွေသူလက်ရောင်းတောင်ကိစ္စနဲ့ပတ်သက်တဲ့သူ့ရဲ့အစီရင်ခံစာမှာလက်ကမျိုးတွေရေးထားတာရှိတာပဲလေအဲ့တော့ပုံပုံပြီးတော့ဒီစီးပွားရေးလုပ်ငန်းတွေမိမာချင်းမှာရှိဖို့ပြည်သူလူထုအကျိုးစီးပွားကိုထည့်သွင်းစဉ်းစားဖို့ဒါတွေကတော့ပြောကောင်းပြောနိုင်ပါတယ်
မြေဆုံစီမံကိန်းနဲ့ပတ်သက်လို့တော့တရုတ်ဆိုရရဲ့လောဟန်အတိုင်းတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပဲလူထုအတွက်အကျိုးရှိစေမဲ့နောက်လူထုကလက်ခံလာစေမဲ့နီလန်းနဲ့ဆောင်ရွက်နိုင်ရေးအတွက်တရုတ်ဆိုရဘက်ကတင်ပြနိုင်ဖွယ်ရှိတယ်လို့လည်းသုံးသပ်ပါတယ်။ဒွန်ဆန်းစုကြည်ရဲ့ခီးစဉ်ဟာနှစ်ဖက်စလုံးအတွက်အကျိုးရှိစေတဲ့ခီးစဉ်ဖြစ်နိုင်ကြောင်းလည်းသုံးသပ်ပါတယ်။
ပြောတည်နေရပါအကျိုးမြတ်တွေရတယ်ဆိုတော့ပြုတ်ပြီးပေါ်မှာဘာတီသူရီခံစားနေရတယ်မချင်မလဲဖြစ်တဲ့အချက်တွေအတုံးတရားရှိလေတော့နိုင်တယ်လို့ပြောပါတယ်ထို့အတူပဲဒေါ်ဆန်းစုကြည်ပေါ်မှာအချို့လူတွေကအစ်မတန်အနောက်တိုင်းကြီးနဲ့နိုင်ငံရေးသမားလို့ခင်ဗျားနေသူဟာအနောက်တိုင်းကိုလိုလားတဲ့နိုင်ငံရေးသမားတယောက်သက်သက်မဟုတ်ဘူးသူ့အနေနဲ့ဘာမတီအရေးကိုလက်ဆုံးတစ်ချက်စဉ်းစားနိုင်တဲ့အမျိုးသားအဆင့်နိုင်ငံရေးပေါင်းဆောင်ပြောဖြစ်တဲ့ဆရာလည်းပြသနိုင်တာဖြစ်တာ
တရုတ်ကွန်မြူနစ်ပါတီဟာအရင်ကမြန်မာနိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ကြားတာရှိခဲ့သလိုပြီးခဲ့တဲ့ဧပြီလအတွင်းကလည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းကိုဖိတ်ကြားခဲ့ပါတယ်ဒီခီးစဉ်မှာသူရဦးရွှေမန်းဟာတရုတ်သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးပြည်ချင်းအေးချမ်းရေးနဲ့နယ်စပ်ဒေသငြိမ်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
ကမ္ဘောဇူးစီတင်ပြသွားတာပါရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တစ်ဆက်တည်းဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အကြောင်းတင်ပြပါဦးမယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်ကောင်ဆောင်တွင်နဲ့တွေ့တဲ့အခါဖမ်းဆီးခံထားရတဲ့ Nobel ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုအရေးအပါအဝင်တရုတ်နိုင်ငံတွင်ကလူအခွင့်ရေးအခြေအနေတွေကိုလည်းထောက်ပြပြောဆိုသင့်တယ်လို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့တရုတ်နိုင်ငံခီးစဉ်ကိုစတင်နေပါပြီ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင်
။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပြီးဒါဟာ CPC တရုတ်ကွန်မြူနတီပါတီနဲ့မြန်မာနိုင်ငံက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့အကြားကအရေးပါတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလီကဘေကျင်းမြို့မှာအင်္ဂါနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်။
中方与缅甸有关的党派一直保持着友好的党际交往。
相信通过这次，CPC တရုတ်ကွန်မြူနတီပါတီအနေနဲ့မြန်မာနိုင်ငံအတွင်းကနိုင်ငံရေးပါတီအလုံးနဲ့ချစ်ချည်ရင်းနှီးစွာဆက်ဆံနေတာပါတဲ့။ဒါကြောင့်ဒီခီးစဉ်ဟာလည်းပါတီနှစ်ခုအကြားအပြန်အလှန်နားလည်မှုတိုးမြင့်စေဖို့နဲ့တရုတ်မြန်မာနိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ပေးစေမဲ့ခီးစဉ်ဖြစ်ပါတယ်လို့ပြောသွားတာပါ။ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားတဲ့နေရာမှာတရုတ်နိုင်ငံရေးဌာနကရှေ့ဆောင်ရှေ့ရွက်ဖိတ်ကြားဖို့ပြောက်ကွက်နေတဲ့အတွက်တရုတ်အမျိုးသားဗဟိုလူညွန်ရေးကော်မရှင်ရဲ့နေရကြဆွေးနွေးပွဲအတွင်းသူမကိုဖိတ်ကြားဖို့သမရရှီကျင်းပင်ကိုယ်တိုင်ကညွှန်ကြားချက်ပေးပြီးဖိတ်ကြားခိုင်းခဲ့တာလို့တရုတ်နိုင်ငံအတွင်းကသတင်းတချို့မှရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုအစဉ်တစိုက်ရှေ့ရှုဆောင်ရွက်နေသူတူဦးဖြစ်တာနဲ့အညီတရုတ်ကောင်းဆောင်နေနဲ့တွေ့တဲ့အခါမှာလဲတရုတ်နိုင်ငံအတွင်းကဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကိုထောက်ပြပြောဆိုသင့်တယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ
် For Aung San Suu Kyi to have credibility on her trip to China she will need to be seen by the Burmese people
ဒေါ Aung San Suu Kyi အနေနဲ့ဒီတရုတ်ခီးစဉ်အတွင်းအများကယုံကြည်လက်ခံလာအောင်ပြသဖို့ဆိုရင်ဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းတွေကိုပြောဖို့လိုပါတယ်
။ဒါ့အပြင်တရုတ်နိုင်ငံက2010ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့လူရှောက်ဘိုကိုဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာမြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ Aung San Suu Kyi ကိုတရုတ်အစိုးရကတရားဝင်ခီးစဉ်ဖြစ်ဖိတ်ကြားတာဟာနိုင်ငံရေးအကဲခတ်တချို့အတွက်အံ့အားသင့်စရာဖြစ်စေပါတယ်။ဒါကြောင့်ဒီခီးစဉ်အတွင်းဖမ်းဆီးခံထားရတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုကိုလွတ်ပေးရေးအတွက်ဒေါ Aung San Suu Kyi အနေနဲ့ထည့်သွင်းပြောကြားသင့်တယ်လို့ Brett Adams ကဆက်ပြောပါတယ
်။ Also one of the reasons Aung San Suu Kyi is so famous is that she won the Nobel Peace Prize andthere's somebody in a Chinese jail who also won the Nobel Peace Prize, Luo Shaobo. And Luo Shaobo.
Dong Sanzu Ji ကိုလူတွေအများကြီးသိကြတဲ့အကြောင်းတစ်ခုကလည်းဒီမအနေနဲ့ Nobel ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အချက်လည်းပါပါတယ်။တရုတ်နိုင်ငံရဲ့ထောင်ထဲမှာလည်း Nobel ငြိမ်းချမ်းရေးဆုရှင်တဦးရှိနေပါတယ်။အဲ့ဒီလူကတော့ Luo Shaobo ဖြစ်ပါတယ်။လူရှောက်ဘိုအနေနဲ့အခုချိန်မှာလူတိုင်းရဲ့ထောက်ခံအားပေးမှုကိုလိုအပ်နေပါတယ်။အချင်းမကြခင်ကလူရှောက်ဘိုပြောဆိုလှုပ်ရှားခဲ့သလိုဒေါအောင်ဆန်းစုကြည်အနေနဲ့လည်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ကိစ္စတွေကိုတရုတ်နိုင်ငံမှာရှိနေတဲ့အချိန်တိုက်တွန်းပြောဆိုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်ပြည်ခီးစဉ်အတွင်းလူရှောက်ဘိုကိစ္စအပါအဝင်တခြားလူခွင့်ရေးကိစ္စတွေကိုထည့်သွင်းပြောဆိုဖို့ HRW အပါအဝင် တရုတ်လူခွင့်ရေးတက်ကြွလှှရှားသူတွေနဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုထားကြတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမြန်မာနိုင်ငံအတွင်းမှာတရုတ်နိုင်ငံကလှုပ်ဆောင်နေတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ဆက်နွယ်တဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတရားစာတတွေဈေးပေါ်ပေါ်နဲ့ထုတ်ယူနေမှုစတဲ့အချက်တွေကြောင့်မြန်မာလူထုအကြားမကျေနပ်မှုတွေပိုများလာနေတယ်လို့လည်းဘရက်အဒမ်စ်ကပြောပါတယ်။ဒါကြောင့်လဲဒေါ်ဆန်းစုကြည်အနေနဲ့သူမရဲ့ယုံကြည်ချက်ယက်တီချက်တွေကိုတရုတ်နိုင်ငံမှာရှိနေစဉ်အတွင်းပြောဆိုသင့်တယ်လို့ထင်ကြောင်းတရုတ်နိုင်ငံဟာတပါတီအာဏာရှင်နိုင်ငံဖြစ်ပြီးမြန်မာစစ်အစိုးရနဲ့ထူးမခြားနားလာကြောင်းအားနည်းတဲ့သူတွေအပေါ်ခေါင်းပုံဖြတ်တာမြေသိမ်းရာသိမ်းလုပ်တာတွေချင်းလဲမြန်မာနိုင်ငံနဲ့တူညီကြောင်းဘရက်အဒမ်စ်ကဆက်ပြောပါတယ
်။ So this is a big test for her. I mean, if she gets goes to China and has a photo op with the Chinese political leadership.Her credibility will continue to be diminished as it has been.
ဒီခီးစင်ဟာသူမအတွက်ကြီးမားတဲ့စမ်းသပ်မှုကြီးတစ်ခုပါ။သူမအနေနဲ့တရုတ်နိုင်ငံကိုသွားအဲ့ဒီမှာခေါင်းဆောင်တွေနဲ့ဓာတ်ပုံတွဲရိုက်ပြီးပြန်လာမယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်နှစ်လောက်အတွင်းတိုင်းပြည်ထဲမှာဖြစ်ပေါ်နေတဲ့လူအခွင့်ရေးချိုးဖောက်မှုတချို့နဲ့ပတ်သက်လို့ရင်ငုံနှုတ်ပိတ်နေခဲ့တဲ့အတွက်သူမအပေါ်ယုံကြည်မှုရော့ကျလာနေသလိုထပ်ပြီးယုံကြည်မှုကြာဆင်းသွားဖို့ပဲရှိပါတယ်။
ဇွန်လ10ရက်ကနေ14ရက်နေ့အထိတွားရောက်မဲ့ဒေါ်ဆန်းစုကြည်ရဲ့ဒီတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီချင်းပင်ဝန်ကြီးချုပ်လီကေချန်တို့နဲ့လည်းတွေ့ဆုံဖို့ရှိတာကြောင့်အတိုက်ခံခေါင်းဆောင်တူဦးကိုတရုတ်အစိုးရထိပ်တန်းခေါင်းဆောင်တွေအနေနဲ့ထူးထူးခြားခြားလက်ခံတွေ့ဆုံတယ်လို့ပြောရမှာပါ။တစ်ဖက်မှာလည်းအခုနှစ်မကုန်ခင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်တရုတ်အစိုးရဘက်ကဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပေါ်မျှော်လင့်ချက်ကြီးကြီးမားမားရှိနေသလားဆိုတဲ့မေးခွန်းထုတ်သူတွေလည်းရှိပါတယ်။
ကိုယ်စားဝင်လိုက်တင်ပြထားရပါရှင် FOA ကနေပုတ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တိုင်းရင်းသားသတင်းဖက်အလဲပေးရအောင်ပါတပီလုံးအဖြစ်ခတ်ရဆက်ရေးတဘောတူစာချုပ်ကိုလက်မှတ်မထိုးခင်မှာတိုင်းရင်းသားလက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းတွေထက်ကဖမ်းဆီးခံထားရတဲ့အဖွဲ့ဝင်တွေနဲ့သူတို့နဲ့ဆက်ဆက်သူတွေကိုပြန်လွတ်ပေးဖို့အတွက်အစိုးရစီမံတောင်းဆိုသွားမယ်လို့အသစ်ဖွဲ့စည်းလိုက်တဲ့အစစ်မြင့်ညီနိုင်ရေးအဖွဲ့ကပြောဆိုလိုက်ပါတယ် FOA မြန်မာပိုင်းကမိခပေးဖို့ထားတဲ့သတင်းကိုကျွန်မကပဲဆက်ပြီးတင်ပြပါမယ်တပြည်လုံးအပြစ်ခတ်ရဆက်ရေးတဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အခါရှစ်တင်ရှစ်ထိုက်တဲ့အခြေအနေပတ်ဝန်းကျင်တွေရှိဖို့ကိုအစိုးရစီမတောင်းဆိုမယ်လို့ခုအစ်စ်ဖွဲ့လိုက်တဲ့အစစ်မြင့်ညီနိုင်ရေးအဖွဲ့ကပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါရယ်လက်ရှိမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမတရားသိမ်းနေတဲ့အကြေညာထားသလိုသူတို့နဲ့ဆက်ဆက်နေသူတွေကိုလည်းဖမ်းဆီးထားတာတွေရှိတယ်လို့ပြောပါရယ်လက်တလုံးမှာတိုင်းရင်းသားလက်နက်ကိုင်တော်လိုင်းရေးအဖွဲ့အစည်းတွေထက်ကဖမ်းဆီးခံထားရတဲ့အဖွဲ့ဝင်တွေနဲ့သူတို့နဲ့ဆက်ဆက်သူတွေထောင်ချခံရတာတွေရှိနေပြီးအရေးအတွက်အနေနဲ့တော့ထောင်ချခံရသူအယောက်40ကျော်ရှိပြီးအမှုရင်ဆိုင်နေရသူကအယောက်30နီးပါးရှိနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကအတွင်ရေးမှူးဦးတိတ်နိုင်ကပြောပါရယ်ဆက်ကွန်တ
င်းနဲ့ဖမ်းထားတဲ့လူတွေရှိတယ်ခုတင်းနဲ့ဖမ်းထားတဲ့လူတွေရှိပါတယ်နောက်တစ်ခါအရင်ကဖမ်းထားတဲ့အမှုတွေက2013အကုန်မှာနိုင်ငံရေးပုံမှန်နဲ့ဆွဲထားတဲ့အမှုတွေကိုလွတ်ပေးခဲ့တယ်ဒါပေမဲ့ဒီလူတွေကလွတ်မလာဘူးဘာဖြစ်လို့ဆိုတော့တခြားပုံမှန်တွေပါတခြားပုံမှန်တွေသူတို့တွေပြန်ခံစားနေရတဲ့အခြေအနေမှာရှိပါတယ်ကျွန်တော်ဆိုလိုတာကဒီလူတွေကနိုင်ငံရေးကြီးသားတွေဖြစ်တယ်အဲ့တော့နိုင်ငံရေးပုံမှန်ဖြစ်တခြားပုံမှန်တွေဆိုတာကသူတို့ကျိုးလွန်တာမကျိုးလွန်တာမသိကြတဲ့ကိစ္စပါအများဖြစ်တော့အမှုဆေးပြီးဖမ်းတဲ့ကိစ္စတွေများပါတယ်ဒါကျွန်တော်တို့ရဲ့အတွေ့အကြုံကြပါတန်ရှိနေတဲ့ဟိုလူတွေကတော့ထပ်ပြီးတော့လွှဲပို့လုပ်ပါတယ်ဒါမှသာကျွန်တော်တို့ဒီအမျိုးသားပြန်လဲတင်ပြရေးဆိုတာကဟိုအဓိပ္ပာယ်ရှိတဲ့အရသာရှိတဲ့ကိစ္စဖြစ်ပါပါ
ကျင်းပပစ္စည်းခဲ့တဲ့တိုင်းရင်းသားညီလာခံမှာ NCCT တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးညီနိုင်ရေးအဖွဲ့ရဲ့အဖွဲ့ဝင်16ဖွဲ့စလုံးပါဝင်လက်မှတ်ထိုးနိုင်မှသာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုချုပ်ဆိုမှာဖြစ်ကြောင်းတိုင်းရင်းသားအဖွဲ့တွေကပြောပါတယ်လက်ရှိမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း22ဖွဲ့ရှိနေကြောင်းဒီ22ဖွဲ့မှာ NCCT တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးညီနိုင်ရေးအဖွဲ့မှာ16ဖွဲ့သာရှိပြီးတနင်္ဂနွေလုံးမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေအားလုံးပါဝင်ရေးဟာတိုင်းရင်းသားတွေအပြင်အစိုးရမှလည်းတာဝန်ရှိတယ်လို့ခွန်မြင့်ထွန်းကပြောပါရယ်။ဒါအပြင်လက်မှတ်ရေးထိုးရေးကိစ္စတဖွဲ့ချင်းစီရဲ့သဘောထားတွေနဲ့လည်းသက်ဆိုင်တယ်လို့လည်းဆိုပါရယ
်။လက်မှတ်ရေးထိုးရေးကိစ္စအဖွဲ့ချင်းစီရဲ့သဘောထားနဲ့ဆိုင်ပါ။ဆိုတော့သူ့ရဲ့အခြေအနေကဝါမျက်နှာပိုင်းလာတာနေရှိမှာဆီပါအပေါ်ကိုလက်ကံဘောလို့ပြီးတော့ပါလက်မှတ်ရေးထိုးမှန်ရေးရတော့ဒါကျွန်တော်တို့နဲ့ပြောဆိုင်တာကိုအစိုးရနဲ့ဆိုင်ပါ။ဒီမတိုင်ခင်မှာအစိုးရနဲ့တူတဲ့ဟိုလက်မှတ်ရေးထိုးစရာဘလို့တော့ဘာတွေသဘောတူတယ်အဲ့ဒါကျွန်တော်တို့ကြည့်ရောက်ပြီးနေရှင်ဝါစစ်ပရိုက်အပေါ်မှာဝါနဲ့မာယာပြောရပြီးဝါနဲ့မာယာပါဝင်ရတာတော့အစိုးရမှာပုံကမရှိရဲကျွန်တော်တို့ကတော့အားလုံးပါဝင်ကောင်းတာဖြစ်တဲ့ကျွန်တော်တို့ကဒီတပီရောပြည့်ရဲ့စီပါဝင်ရေးကိုကျွန်တော်ဖိတ်ကြမှာဖြစ်ပါတယ်
ကရင်အမျိုးသားအစည်းအရုံးလော်ခီလာမှာတိုင်းရင်းသားထိပ်သီးဆွေးနွေးပွဲကိုဇွန်လ2ရက်နေ့ကနေ9ရက်နေ့အထိရှေ့ရတာကျင်းပခဲ့ပါတယ် ။ဒီဆွေးနွေးပွဲမှာတိုင်းရင်းသား15ဦးပါဝင်တဲ့အစင်းမြင့်ညီနိုင်ရဲ့အဖွဲ့ဖွဲ့စည်းခဲ့ပြီးအတီးပြုတ်လက်မှတ်ထိုးထားတဲ့အပြစ်ခတ်ရက်စက်ရေးစာချုပ်မူကြမ်း NCA ကိုတိုင်းရင်းသားတွေကပြန်လည်တင်ပြဆွေးနွေးခဲ့ကြပါတယ်။အစိုးရနဲ့တိုင်းရင်းသားတွေကြမှာအပြစ်မရနိုင်သေးတဲ့ NCA မှာပါဝင်လက်မှတ်ထိုးမဲ့တိုင်းရင်းသားအဖွဲ့အစည်းစီရင် NCA လက်မှတ်ထိုးစီမှာတက်တဲ့အဖြစ်ပါဝင်မဲ့နိုင်ငံစီရင်နဲ့NCA လက်မှတ်ထိုးစင်မှာပါဝင်လက်မှတ်ထိုးမဲ့ခေါင်းဆောင်စီရင်စတဲ့အချက်၃ချက်အပါအဝင်ပြင်ဆင်ချက်၁၅ချက်ကိုအစိုးရနဲ့တွေ့ဆုံဆွေးနွေးဖို့တဘောတူနိုင်ခဲ့ကြပါတယ်ရှင
်။ပစိဘုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းတစ်ရပ်ကိုကြံ့ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကတင်သွင်းပြီးတော့မူကြမ်းကိုတော့ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်ရီထံကိုဖြန့်ဝေလိုက်ပြီးဖြစ်ပါတယ်။ဒီမူကြမ်းထဲမှာပါဝင်တဲ့အချက်လက်တွေဟာအများပြည်သူယူဆမျှော်လင့်သလိုဖြစ်လာပါသလား။နောက်ဖွဲ့စည်းပုံပြုပြင်ပြောင်းလဲလှုပ်ရှားတောင်းဆိုကြသူတွေရဲ့အလို့သဘောနဲ့ရောညီရလား။စရဲမေးခွန်းတွေကိုအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မေးမြန်းလိုတာဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bambies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ရမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။လာမယ့်စနေနေ့ည9နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေပုံထူးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါရယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတလဲပြောပြပေးပါအောင်ရှင်။
ဒီထိုင်တန်းကောင်းဆောင်နေတဲ့တွစ်ဆုံမဲ့ခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆက်စုကြည်ဒီကနေ့ပဲဗီဂျင်းမြို့တော်ကိုရောက်ရှိသွားပါတယ်ပထမဆုံးချင်းခီးစဉ်ဖြစ်တနင်္ဂနွေနေ့ထိတရုတ်နိုင်ငံမှာရှိနေမဲ့ဒေါက်တာဆက်စုကြည်ဟာတရုတ်သမ္မတရှီဂျင်ပင်ဝန်ကြီးချုပ်လီကက်ချင်တို့အပြင်အနာရကွန်မြူနတီပါတီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါရှေ့လယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူးစက်မြန်ယောဂပြန့်နှံ့မှုပြဿနာကိုကန့်တွဲဖြစ်ရှင်းမှုတောင်ကိုရီးယားသမ္မတဘက်ကွန်ဟေးကရှေ့သတင်းပတ်အမေရိကန်ပြည်တော်စုကိုတွားမဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်မတ်ယောဂကြောင့်နောက်ထပ်လူနုတည်ဆုံးခဲ့တဲ့အကြောင်းဒီကနေ့ထပ်မံအတည်ပြုကြေညာခဲ့တဲ့အတွက်ခုဆိုရင်တည်ဆုံးသူစုစုပေါင်းကလည်း9ယောက်ထိရှိသွားပါပြီအဲစတူကျအဖွဲ့ကိုတိုက်ထုတ်နေတဲ့အီရွတ်တပ်တွေအတွက်အမေရိကန်ပင်ကိုစစ်ဌာနချုပ်ကအကူအညီတွေတိုးမြင့်ပေးဖို့ဆက်လက်လှုပ်ဆောင်နေချိန်မှာပဲအမေရိကန်သမ္မတဘရက်ဟိုဘားမားကယာနဲ့ချီတဲ့စီးရဲလက်ချင်းတွေကိုဒီသတင်းပတ်ထဲအီရွတ်နိုင်ငံကိုထပ်မံဆီလုပ်ဖို့ဆုံးဖြတ်ချက်ချမှတ်မယ်အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။အီရွတ်တပ်ဖွဲ့တွေကိုလက်ချင်းတင်ကြားပေးဖို့နဲ့အချက်ပေးဖို့နောက်ထပ်အမေရိကန်တပ်သား900ကိုထပ်မံဆီလုပ်ဖို့စီစဉ်နေတာပါ။အီဂျစ်နိုင်ငံတောင်ပိုင်းကခါနဲ့ရှေးအောင်ဖျားကြောင်းနေအသေးခံဘုံခွက်တက်ကတ်မှုတစ်ခုဒီကနေ့ဖြစ်ပေါ်ရမှာလူလေးဦးထိခဲ့တဲ့အရရသွားပါတယ်တက်ကတ်မှုမှာပါဝင်ခဲ့သူနောက်ထပ်လူနုကိုရဲတပ်ဖွဲ့ဝင်တွေကတပ်ဖြစ်ခဲ့ပြီးဒဏ်ရသူတွေထဲမှာတော့ကမ္ဘာလှည့်ခီးစွားတွေမပါဘူးလို့လည်းအီဂျစ်အနာဘဏ်ကပြောပါတယ်ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ရဲ့အစ်မြင့်ရရှိပါဝင်ပတ်သက်နေတဲ့အချင်းပြတ်ချဆမှုရှုပ်ထွေးပုံကြောင့်2026ခုနှစ်ကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုစိုင်းငံ့ထားလိုက်ပါတယ်နဲ့တော့အင်ရှင်ဖြစ်ရွေးချယ်တဲ့လုပ်ငန်းတွေကိုစလုပ်မယ်ဆိုရင်ဘာမှအဓိပ္ပာယ်ရှိမှလည်းမဟုတ်ဘူးလို့ FIFA အတွင်းရေးမှူးချုပ်ဂျေရုံးဖယ်ကေကဒီကနေ့ပဲရုရှားနိုင်ငံသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့တာပါ။
တရင်အချင်းချုပ်ကိုကောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Von Carlo ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ71 1925ရို့ကနေအသံလွှင့်ပေးခဲ့တာပါ။ဒီကနေ့ည9နာရီစီစဉ်မှာလဲဆက်ပြီးနားဆင်ကြပါအောင်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.